နိုင်ငံသားငွေရောင်းဝယ်ရမှာဗဟိုဘဏ်သတ်မှတ်ချက်ပေါင်းထားရှိတာကိုပယ်ဖျက်ကြောင်းမြန်မာနိုင်ငံဗဟိုဘဏ်ကထုတ်ပြန်ကြေညာခဲ့ပါတယ်။ American Dollar လဲလှယ်မှုနှုံထားမြင့်တက်နေချိန်မှာပဲဗဟိုဘဏ်ရဲ့နိုင်ငံသားငွေလဲလှယ်မှုထိန်းချုပ်တာကိုလုံးဝပယ်ဖျက်လိုက်တာဘယ်လိုကြောင့်ပါလဲ။ဒီလိုပယ်ဖျက်တဲ့အတွက်နိုင်ငံသားလဲငွေလဲလှယ်မှုဈေးကွက်အတွက်ဘလို့မျောလင့်စရာတွေဖြစ်လာမလဲ။ဗဟိုဘဏ်ဒုဥက္ကဋ္ဌဖြစ်တာဝန်ယူခဲ့ဘူးသူဦးတန်းလွင်ကိုကိုသားညွန့်ဦးကမေးမြန်းထားပါတယ်။အရင်ဆုံးတော့နိုင်ငံသားငွေလဲလှယ်မှုနှုံနဲ့ပတ်သက်လို့ဗဟိုဘဏ်ကသတ်မှတ်ချက်ပေါင်းဘယ်လိုဆိုတာကိုသူကရှင်းပြပါတယ်။
တဘောတရားပါလဲဆိုတော့ဒီ reference rate ကိုရလာပုံမှန်သတ်မှတ်တဲ့နှုန်းဥပမာဘယ်လောက်ပေါ့ဒီနေ့ပေါက်ဈေးမှာဘယ်လောက်ရှိတယ်အဲအဲ့ဒီပုံမှန်မှာပုံတရားဘာဖြစ်စေဒီငွေလဲလဲကောင်တာပေါ့နော် money changer ကြီးခေါ်တော့ပေါ့အဲရောက်လာဆိုရင်ကိုကဟာလာဟို plus 0.8% တက်မကျော်ရပါဘူးဝယ်လဲဆိုရင်လည်း
ဟိုကဘိုးဘာသတ်မှတ်ထားတဲ့နှုန်းတဲ့ဘိုးဘာသတ်မှတ်ထားတဲ့နှုန်းကိုချိန်ခံတာပေါ့
ဒီဒီ reference rate ဆိုတော့ဒီဒီဂျာအတွင်းမှာပေါ့ဟို plus and minus ဆိုတာအဲ့ဒီကမကျော်啊နောက်ဒီအောက်ထက်ဒီအောက်ထက်မကျော်啊ဆိုအပေါ်နဲ့အောက်ကိုတတ်မှတ်ပေးတဲ့နှုန်းပေါ့နောက်ပိုင်းကျတော့လဲလေနှုန်းတွေအထက်ကျတွေများလာတော့အပေါ်မှာတတ်မှတ်တဲ့နှုန်းတွေကွာကြတဲ့အချိန်မှာဒီခုပေါင်းကကြော်ကြော်သွားတာပေါ့ဒီကဖောက်ပြတဲ့အတွက်တခါဒါအေးအေးမဲလို့ဘာလို့တခါလေလဲဟိုတတိပေးတာလို့ဖြစ်လာတာပေါ့ပြရတာကဒါဆိုရင်တော့ဒီတိုင်းဖြစ်နေတော့မကောင်းဘူးအဲ့တော့အကောင်းဆုံးကတော့ဈေးကွက်မှာပေါက်နေတဲ့ဟာလာခုနကြိုက်ဈေးဝယ်ကြိုက်ဈေးရောက်ပေါ့အဲ့ဒီပုံစံနဲ့ဒါဈေးကွက်စီးပွားရေးအခြေခံသဘောတရားပါပဲအဲ့ဒါနဲ့ပဲသူ့အတူလွတ်လွတ်လပ်လပ်ရောင်းတာတို့ဝယ်တာတို့လုပ်ပစီတော့ကျွန်တော်မပါတော့ဘူးဆိုတဲ့ပုံစံမျိုးနဲ့ဒီခုနပြောတဲ့တတ်မှတ်ချက်ကိုသူကပယ်ချက်ပေးလိုက်တာ
ဥပမာဆိုရင်ဘူပန်းဒီကနေ့1300တတ်မှတ်လိုက်မယ်ဒါပေမဲ့တတ်မှတ်ချက်စံလေးတစ်ခုထားထားခြင်းအဖြစ်သူတို့ကြော်ရင်အောင်မှအလွန်မင်းကြော်သွားတဲ့ဟာမျိုးမဖြစ်နိုင်အောင်မထိမထားနိုင်ဘူးလားအခုလိုလွတ်ပေးလိုက်ခြင်းအဖြစ်ပိုဆိုးမသွားနိုင်ဘူးလား
ကုလားဈေးကွက်စီးပွားရေးစနစ်မှာတော့ဒါလုတ်တင်လုတ်ထိုက်တယ်လို့ရပါဒါပူပါမားတယ်လို့တော့ပြောလို့မရအောင်အဲတခုရှိရအချိန်ကာနဲ့အဲကျွန်တော်တို့ရဲ့ဈေးကွက်အနေထားကြတော့သူကအဲ့ဒါမတုံ့တက်မိတာအဖြစ်ဖြစ်နိုင်တယ်ဈေးကွက်စီးပွားရေးစနစ်ကျင့်သုံးတယ်နိုင်ငံတော်တော်များများမှာဈေးကွက်ကတော့ရင်းကျက်သွားပြီနော်ဈေးကွက်ကတော့သူထိန်းသွားတာဒါကပူပါလိုက်ပြီးတော့ဆော့ဖြစ်ကြမလို့တော့ဘူးဒါပေမဲ့မြန်မာနိုင်ငံလိုနိုင်ငံမျိုးကြတော့ဥပမာ frontier economy ပေါ့နော်အခုမှဈေးကွက်စီးပွားရေးစနစ်ကိုစပြီးတော့ကျင့်သုံးနေနိုင်ငံ။နောက်ပြီးတော့ခုနမန်ဖောရင်ချိန်းမားကတ်တွေလည်းပြည်ပြင်းမရှိသေးတဲ့နိုင်ငံအတွက်ကတော့နော်ဈေးကွက်ကတိတ်ပြီးတော့ညှင်းချက်မှုမရှိဘူး။အထင်းတစ်ခုတစ်ခုတော့နည်းနည်းထားဖို့လိုတယ်။ဘူဘန်ကလောလောဆယ်ဒီတတ်မှတ်တဲ့တုံရ shit ရငယ်တို့plus and minus ပေါ့လေအပေါ်နဲ့အောက်ဒီဆိုရဒီ net တွေကကျင်းတယ်ပေါ့ bandwidth ခေါ်တာပေါ့။အဲ့ဒါကျင်းတယ်အဲ့ဒါနည်းနည်းချဲ့ပေးပါဟာလာဥပနည်းရခိုင်တော့တို့ရခိုင်တော့အပေါ်နည်းရခိုင်တော့ဒါမှတို့ရခိုင်တော့အောက်ကိုနည်းရတော့တော့ဝင်တော့လို့မကောင်းဘူးလားအဲ့ဒါဆိုတော့နည်းလေးတော့ဟိုအတက်ရှိချောင်းတာပေါ့ဗျာရှိတာ
လက်တွေ့ဈေးကွက်ထဲမှာတော့တကယ်တမ်းဒေါ်လာနဲ့ပတ်သက်လို့ value ဟာရောင်းလို့ဟာဘယ်လိုများအခြေအနေရှိလဲခင်ဗျာ
ကတ္တာဒီမှာတခုအားနေချက်ရှိတာပါလဲဆိုတော့ကျွန်တော်ဒီမှာဟိုနိုင်ငံခြားငွေကြေးဈေးကွက်ပေါ့အဲ့ဒါကပြည်ပြင်မဖြစ်သေးဘူးဒီမှာကျွန်တော်က interbank market လောက်ပဲရှိသေးတယ်အဲ့တော့ပြည်ပြင်မဖြစ်သေးတဲ့အချိန်မှာတော့ဒီခုနပြောတဲ့နဲ့ဒီကနဒေါ်လာ supply နဲ့လာပြီဆိုရင်ဝယ်ဖြည့်တဲ့ operation ပေါ့ကျွန်တော်တို့ကခုနနိုင်ငံခြားနေဝယ်ပြီးတော့မှဖြည့်တဲ့ဖြစ်နေမျိုးတွေကတိတ်ပြီးတော့မထွက်ကားသေးဘူးဈေးကွက်မှာသူက point ချင်း FS market ရှိလာမှဒါပြည်ပြင်ဖြစ်မဲ့ကိစ္စလေ
ခုအနေထားကဒီနိုင်ငံခြားဒီငွေလဲလဲနှုန်းကိုထိန်းချုပ်ဖို့ကြိုးစားတာပေါ့အရင်တော့ကစစ်ဆိုးကလက်ထက်တုန်းက FEC ဆိုပြီးတော့ကျွန်တော် currency တမျိုးသူထွင်ခဲ့တာရှိပါတယ်ဒါပေမဲ့မအောင်မြင်ဘူးပေါ့နော်အဲ့တော့အခုအနေထားမှာဗဟိုဘဏ်နေနဲ့တကယ်လှုပ်တဲ့ဟာမျိုးပေါ့နော်ဒီတနည်းပဲရှိလားတခြားနည်းတွေရောဘာများရှိနိုင်ပါလဲခင်ဗျအ
ဲ့တော့လည်းမအောင်မြင်တာခုနပြောတဲ့ဈေးကွက်မှာသူကဟို intervention တွေတအားလုပ်တာဟုတ်သွားပြီးထိန်းချုပ်တာတော့ဘာလို့ဒီဈေးနဲ့ရောင်းမှာတော့တက်လို့တာဟုတ်အခုကတော့ဒီလိုဟာမျိုးတွေလှုပ်လို့တော့မရတော့ဝယ်တာရောင်းတာကိုနည်းနည်းလေးဟိုတည်ငင်တော့လုတ်ချင်တယ်ဆိုဆန္ဒရှိလို့ရှိရင်တော့တော်ရိုက်တဲ့နည်းနဲ့ပဲတော်ပါပဲ
ကျွန်တော်နောက်ဆုံးတစ်ခုမေးချင်တာတော့ဦးတန်းလွင်ကဘိုးဘန်မှာလဲတာဝန်ယူခဲ့ဘူးသူဆိုတော့ဘိုးဘန်ကအခုလိုဒီတတ်မှတ်ချက်ပေါင်းဆောင်ရွက်ချက်ကိုပယ်ပြီးတော့အမှားစာနဲ့သူပယ်ဖြတ်လိုက်တာပေါ့ဒီ3.8%ခန့်တုန်းတတ်မှတ်ထားတော့ပယ်ဖြတ်လိုက်တဲ့ကိစ္စလုတ်ရတဲ့ပတ်သက်လို့ဦးတန်းလွင်လုတ်တဲ့နဲ့ထင်လားဒါကအောက်မြင့်မဲ့ထင်လား
ဟိုအဲ့လိုကြီးဆိုရင်ကျွန်တော်ကပြောဖို့မသိဘူးပေါ့လေဒါဟိုအဲလုတ်ဖို့တင်လားဆိုတာတော့ဈေးကွက်စီးပွားရေးအခြေခံစောစောကြောင့်ပြောယူပါပြီဈေးကွက်စီးပွားအခြေခံသဘောတရားဆိုတော့ဒါလုတ်တဲ့ကိစ္စပဲလုတ်တဲ့အချိန်ကတင့်မတင့်ဆိုတာဒါစဉ်းစားဖို့လိုတော့သူတို့ကလည်း IMF ကလည်းသူအကြံပေးနေတာပဲလေအခုဖြစ်လာရင်ဘယ်ကြစီပါဆက်ယူလဲပါလို့ဆိုတာဒါသူတို့စီမှာတော့ရှိပြမှာရှိပါပါဒါပေမဲ့ဟိုကျွန်တော်ကဖြစ်စေချင်တာကဟာလာပူပွားဒီလိုလုတ်မယ်ဆိုရင် တော့နည်းနည်းဟိုပုံပွင့်လင်းလင်းပေါ့ transparency ပေါ့ဗျာ transparently တဲ့ခုနဈေးကွက်ကိုအသိပေးလို့ရှိရင်တော့ထိတ်ကြောတာနည်းနည်းပိုလွယ်မလားလို့ဒါအဲ့လိုလည်းစဉ်းစားမိတာ
ဟုတ်ကဲ့ခင်ဗျာဦးတန်းလင်းအခုလိုသေးစိတ်ရှင်းပြပြီးတော့ကျေးဇူးအများ
ဘဟုပန်ဒုက္ခထဟောင်းဦးတန်းလင်းကိုကိုသားညွန့်ဦးဆက်သွယ်မေးမြန်းထားတာပါ